ပဲခူးတိုင်းလေဗရန်ကျောင်းသားတပိတ်ကိုအာနာပိုင်တို့အချမ်းဖယ်ဖြိုခွဲပြီးတာယာဝတီအချင်းထောင်မှာဖမ်းဆီးထားတဲ့ကျောင်းသားတချို့ထဲမှာဖြိုခွဲခံရမှုအတွင်ဥကောင်းကိုရိုက်နှက်ခံထားရမှုကြောင့်နာကျင်မူဝေဒါတွေခံစားနေကြရဆဲဖြစ်တယ်လို့တချို့ဆိုရင်မျက်စိမမြင်ရတဲ့အဖြစ်မျိုးတွေနဲ့လည်းရင်ဆိုင်နေရပါတယ်ဖန်စီကန်ကျောင်းသားတွေလုံလောက်တဲ့စေဝါကုသမှုမရဘူးလို့လဲမိသားစုဝင်တွေကတံပြရရှိနေကြတာပါဒီကနေ့မှလည်းဖန်စီခံထားရသူတွေကိုထောင်ဝင်စာတွေ့ခွင့်အာဏာပိုင်တို့ကပိတ်လိုက်ပြန်ပါတယ်အပြည့်စုံကိုတော့ထိုင်းခြေဆိုင်ဗီအိုသတင်းတောက်မအေးအေးမှကသတင်းပေးပို့ထားပါတယ်ရှင
်လက်မန်းမြို့မှာရိုက်နဲ့ဖန်စီခံထားရတဲ့ပင်မတပိတ်စစ်ကြောင်းကကျောင်းသားတွေနဲ့အရက်သားတွေဟာတာရီအချင်းထောင်မှာလုံလောက်တဲ့စေဝါကုသခွင့်တွေမရတဲ့အတွက်ဥကောင်းနဲ့မျက်စိထိခံထားရတဲ့ကျောင်းသားတွေဟာစိုးရင်ရတဲ့အခြေအနေမှာရှိနေပါတယ်။တားဖြစ်သူပြည်သက်သူကအဝေးတင်ကြောင်းသားမောက်တန်းဆွေကိုစနေနေ့ကထောင်ဝင်စာတွားရောက်တွေ့ဆုံခဲ့ချိန်မှာတားဖြစ်သူရဲ့မျက်လုံးတစ်ဖက်ဟာမမြင်ရတော့ကြောင်းဖခင်ဖြစ်သူဥက္ကမောင်ကြီးကပြောပြပါတယ
်။စိုးရင်ရောက်နေတော့ကျွန်တော်လည်းအထက်တွေရောက်လေရောက်ဝင်လဲဝင်သွားရောကျွန်တော်ဝင်သွားမှသူကမျက်စိကဆက်ထားတယ်အော်ပွာလိုက်တာ။အဲပွာလိုက်ပွာလိုက်တော့ကျွန်တော်မျက်စိတစ်ခုလုံးရဲနေတာကိုကျွန်တော်မြင်လိုက်ရတယ်ပေါ့နော်။အဲတကယ်မြင်လို့ကရဲတာမြင်လိုက်ကျွန်တော်လှမ်းမေးတာအဲတာမင်းမျက်စိကဘယ်လိုလဲမတက်တာဘူးလားပေါ့။ရဲတယ်ဒီတိုင်းကြည့်ရင်တော့သူကဟိုကောင်းတယ်လို့ထင်ရတာပေါ့တဲ့။မြင်ရတယ်လို့ပဲအောက်မြင်ရတယ်ကြည့်။ဒါပေမဲ့ကောင်းတဲ့မျက်လုံးကိုပိတ်လိုက်ကြည့်လိုက်ကြည့်ပေါ့ဟိုကမမြင်ရဘူး။ခုမပြောဘူးဆိုတဲ့သဘောကိုကျွန်တော်သိသွားတာပေါ့နော်။ဟုတ်ကဲ့သူတို့အဲမှာကုပြီးဆိုတော့သူချောင်းထဲမှာကုပြီးလည်းပဲအကလံပါကလံနဲ့ကုပြီးမယ်ဆိုတော့ကျွန်တော်ကသဘောပေါက်ပါတယ်။ကျွန်တော်နေတော့ဒါကုကျင်တာပေါ့နော်အပြင်မှာသူလုတ်ကျင်တာဟိုဒီမျက်စိကောင်းသွားအောင်ကျွန်တော်ကကုကျင်တာပေါ့ကုကျင်မဲ့ခုနကအထဲမှာနေတော့ကျွန်တော်ကဘာမှလုံမရဘူးလေသူတို့မှမလွတ်တော့သူတို့ကလွတ်ပေးတယ်ဆိုလွတ်ပေးပြီးဟိဆိုကျွန်တော်ကအပြင်မှာကုတတ်ပေးရမှာအဲ့လိုပဲလုပ်ရမှာပေါ့သူကမျက်စိကအဓိကအရေးကြီးတာမျက်စိဖြစ်သွားတယ်ဆိုတော့ဟိုတော်တော်လေးကိုကသူ့တော့ဆုံးရင်လိုက်တာပေါ့ဆုံးရင်လိုက်မယ်ဆိုတော့လေဖြိပြီးနေတော့သူတို့လက်ထဲမှာရောက်တော့ကျွန်တော်ဘာမှလုံမရတော့ဘူးလေ
စေဝါကုသခွင့်ရနိုင်ဖို့အတွက်ဘယ်လိုလှုပ်ဆောင်ရမလဲဆိုတာတော့စုံစမ်းနေစေဖြစ်ကြောင်းအ мян ဆုံးပြန်လွတ်ပေးမှသာစေဝါကုသနိုင်မှာဖြစ်တယ်လို့ပြောပါတယ်။ရိုက်နဲ့ဖန်ဆီးခံထားရတဲ့ကျောင်းသားမင်းသူရှင်ကိုထောင်ဝင်စာတွားရောက်တွေ့ခဲ့တဲ့မိခင်ဖြစ်သူကတော့တားဖြစ်သူရဲ့အခြေအနေကိုအခုလို့ပြောပါတယ်
။ဒီဟိုပထမရက်တွေတုန်းကတော့သူကောင်းနေမှုရဲ့ပေါ့။သူကောင်းကိုရိုက်ထားတဲ့အတွက်ကြောင့်ပေါ့နော်။သူ့အမေရောရင်ပေါ့နော်အထက်ထဲမှာတော့မရိုက်တော့ဘူးတဲ့။အပြေပါတော့ကတော့ရင်သူကောင်းကိုနှစ်ချက်ရိုက်တယ်ပေါ့နော်။လက်ဆိုင်ကျောင်းကိုတုံးချက်ရိုက်တယ်တဲ့။အဲ့လိုပြောပါတယ်
။အလားတူပဲအသက်16နှစ်အရွယ်ဆယ်တန်းကျောင်းသားမောင်အောင်မင်းခိုင်နဲ့ကျောင်းသား9ဦးခန့်ဟာဥကောင်းမှာပြင်းထန်တဲ့ဒဏ်ရာများရထားတာကြောင့်ခေါင်းမူခြင်းခေါင်းကိုက်ခြင်းဝေဒနာတွေဖြစ်နေပြီးအပြေမှာဆေးဝါးကုသဖို့လိုအပ်နေတယ်ဆိုပြီးကျောင်းသားကောင်းဆောင်ကိုမင်းသွေးတက်ကသူ့မိသားစုနဲ့ထောင်ဝင်စာတွေ့ဆုံချိန်မှာပြောဆိုထားတာပါကောင်းတဲ့မျက်စိများရိုက်နဲ့ခံနိုင်ရတဲ့အတွက်စိုးရင်စရာကောင်းကြောင်းတာယာဝတီအချင်းထောင်ကိုထောင်ဝင်စာပေးဖို့အတွက်သွားခဲ့တဲ့2009ခုနှစ်ကျောင်းသားကောင်းဆောင်ကိုတီငိမ့်လင်းကလည်းပြောပါတယ်
။ဟုတ်ပါဦး။ညလုံးဆိုတာတယ်လီဆိုရဲ့အရေးကြီးတဲ့အတွက်ညာအထက်မှာပြေးကြည့်ရပါမယ်ကွာဘယ်သူမှမတွေ့နိုင်ဘူး။မျက်စိဟာဘယ်လိုဖြစ်သွားလဲဆိုတော့ဒီဘုမုံငင်းကလုံးလုံးဆောင်နေတယ်ကျွန်တော်မြင်နေ။ညာတကယ်ရေးပေါ်ကြောင့်ကုကြမယ်လေတဲထုတ်ကြည့်လို့ရတယ်
။ဒီကနေ့မှာတော့တာဝရီထောင်ကကျောင်းသားတွေအတွက်အပြင်လူတွေထောင်ဝင်စာပေးခွင့်ပိတ်ပင်လိုက်ကြောင်းကိုတီငိမ့်လင်းကဆက်ပြောပြပါတယ်
။ဘာမှမရဘူးကွာ။ရင်းနောက်ကျွန်တော်တို့ထောင်သားပစ္စည်းကိုထောင်သားအဲ့တိတာမဟုတ်ဘူးနဲ့။အော်ဒီစစ်နေရလဲကျွန်တော်မှာတင်ပို့ခွင့်ရှိရယ်ဗျာအခုကကျွန်တော်ကဒီမတိုင်နေမှာလဲသတော်များများလဲကျွန်တော်သွားပြီးခောက်တင်ပေးခဲ့ပြီအဲဒီမှာဒီအေးပြီးတယ်တချို့ကတင်ပို့ခွင့်ရခဲ့တယ်ဒီကဒါတာဒီခောက်ကကျွန်တော်တို့ရအချင်းတော့တောက်တာဗျာဒီကဒီမှာတော့မရတော့ဘူးပြည်ချက်ဒီပါနဲ့တောက်ခံရမယ်ဆိုကျွန်တော်တို့အကြောင်းပြရအကြောင်းပြရကျွန်တော်တို့ပစ္စည်းတင်မရခဲ့ဘူးပေါ့တော်တာလာပြည့်နေဒါလို့ဆင်းနေမှလောက်ခရအောင်လုပ်မယ်ဒီပြည်ငယ်လေးတွေဒီစီမံလောက်ခရအောင်လုပ်မယ်ထောင်ထဲမှာရှိရဲ့ဒီလိုဖိလန်ဖိလန်ပြီးအောင်ပေါ့လုပ်မယ်ဒါတို့တုံးနေတဲ့ဟာတွေပဲ
ဖန်ဆီးခံထားရတဲ့ចောင်းသားတွေနဲ့မိသားစုတွေရဲ့ထောင်ဝင်စာတွေ့ခွင့်ကိုတော့အင်္ဂါနဲ့ဇာတာရီနှစ်ရက်သာတွေ့ခွင့်ပေးခဲ့ပြီးသူတို့ကတော့လာမယ့်25ရက်နေ့မှာလေဗရန်တရားရုံးမှာပုံမှန်5ခုနဲ့ရုံးထုတ်စစ်ဆေးမယ်လို့သိရကြောင်းမိသားစုတွေကပြောပါတယ်ရှင်